23ရက်5လ2008ခုနှစ်မိဒီမာပထမဆင့်စိတ်ပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မနေ့တုန်းကပရမတ်ထတရား4ပါအတိအပပြောသွားပြီးဖြစ်ပါတယ်ပရမတ်ထဆိုတာဘာလဲလို့ပြောရင်ဓမ္မမိတ်ဆွေတို့ရဲ့မှတ်စုစာအုပ်တစ်ချက်လေးကြည့်အောင်မှတ်စုစာအုပ်စာမျက်နှာ1မှာကျွန်တော်တို့ကြည့်မယ်ဆိုရင်ပရမတ်ထဆိုတာဘာလဲဆိုတာလေးစတွေ့ပါမယ်ပရမတ်ထဆိုတာဒီပရမနဲ့အထနဲ့ပေါင်းထားတာဖြစ်ပါတယ်ကျမတို့ပါဠိမူရင်းကိုအတိအပဲပေးတော့မယ်ဆိုရင်အနဲ့ပေးတော့မယ်ဆိုလို့ရှင်ဒါတို့ပုတ်တွေကိုခွဲလိုက်ရပါတယ်ပရမတ်ထဆိုတာပရမနဲ့အထပေါင်းထားတာအဲ့ဒီမှာပြန်ပေါင်းမယ်ဆိုရင်အပေါင်းလက္ခဏာလေးကိုဖြုတ်ပစ်လိုက်မယ်ဆိုရင်အလေးဒီမမှာတော့ကတ်လိုက်တယ်ကတ်လိုက်တော့အပြောက်သွားမယ်ဒါဆိုဘာပြန်ဖြစ်သွားလဲပရမတ်ထဆိုတာပုံစံပြန်ဖြစ်တယ်ခုကျမတို့ကဒါအတိအပဲသိကျင်တဲ့အတွက်အနက်ပေးတယ်လို့သုံးပါတယ်ဒါကြောင့်ပရမတ်ထဆိုတဲ့ပါဠိစကားလုံးမှာပေါင်းဝင်နေတဲ့ပုတ်ဒီနှစ်ပုတ်ရှိတယ်ပေါ့ပရမနဲ့အထနဲ့ပရမဆိုတာဘာလဲလို့ပြောရင်မြတ်တော်အချုပ်ပဒါနာဖြစ်သောဒီကတော့မြတ်တာကိုလည်းပရမလို့သုံးတယ်ဟဲ့လားပဒါနာဆိုတာအရင်ခံပေါ့အရင်ခံအကြောင်းကိုလည်းပရမလို့သုံးတယ်အထဆိုတာကအ내အ내ဆိုတာဒီသဘောတရားပါပဲအထေကိုထင်ရှားရှိရင်လည်းအထလို့သုံးတယ်ဒါဆိုရင်ကျမတို့ကပရမရဲ့အထရဲ့အတိဘယ်တစ်ခုစီသိပြီဆိုရင်ပြန်ပေါင်းလိုက်တဲ့အခါမှာပရမတ်ထဆိုတာအတိဘယ်ဘယ်လိုရှိတယ်လဲဆိုတော့နံပါတ်1ကမိမိတို့ဆံရသဘောလက္ခဏာတွေတဲကနေပြီးတော့အဓိကမိန်းကမဖောက်မပြန်မှန်ကန်တဲ့မှတ်မြတ်တယ်အဲတော့ပရမတ်ဆိုတာမြတ်တယ်ဆိုတာမြတ်တယ်ဆိုတာဘယ်လိုမြတ်တာလဲအမျိုးမြတ်တာမျိုးမြတ်တာမျိုးမဟုတ်ဘူးမြင့်မြတ်တာမျိုးမြတ်နေတာမဟုတ်ဘူးမြတ်တယ်ဆိုတဲ့အတိဘယ်ကအမြဲတမ်းပြောင်းလဲခြင်းမရှိဖောက်ပြန်ခြင်းမရှိတက်မှန်မှန်ကန်နေတဲ့အတွက်ကြောင့်မြတ်တယ်လို့သုံးတယ်ဘလောင်းပလဲမဖြစ်သွားဘူးဟုတ်ပြီနော်ဒါကြောင့်ပရမဆိုတာမြတ်တယ်ဆိုတာဘလို့လဲဆိုရင်မိမိတို့ဆံရသဘောလက္ခဏာများမှဆိုပြီးမြားလေးထိုးလိုက်သဘောလက္ခဏာများမှမြားလေးထိုးဘလို့မျိုးလဲလိုင်းတားပါမယ်မဖောက်မပြန်မှန်ကန်တက်မှန်နေတယ်ဒါဆိုရင်မြတ်တယ်ဆိုတာဘလို့မြတ်တာလဲမြင့်မြတ်တာမျိုးပြောနေတာမဟုတ်ပါဘူးဒီနေရာမှာမိမိဆိုင်ရာသဘောလက္ခဏာဒီတဲကနေပြီးတော့မဖောက်မပြန်မဖောက်မပြန်ဆိုတာဘာလို့လဲမှန်ကန်တက်မှန်နေတယ်ဟဲ့လားမြတ်တဲ့သဘောတရားကိုပရမတ်လို့သုံးပါတယ်ဒါကြောင့်ပရမတ်ထဆိုဒီမှာမဖောက်မပြန်မှန်ကန်မြင့်မြတ်တဲ့သဘောလို့ကျမတို့ကလူရင်းလေးယူလိုက်မယ်နောက်တစ်ချက်နံပါတ်1ကဟဲ့လားအချုပ်အားဖြင့်ထင်ရှားရှိတယ်ဆိုတဲ့ကြောင့်အောက်မှာနံပါတ်1ယူထားတယ်လူတွေနဲ့တွေမြန်မာတွေတတ္တဝါအထွေထွေဆိုတော့ဒါတက်ရှိငင်းဆောင်လေးဖြတ်လိုက်လူနဲ့မြန်မာတတ္တဝါအထွေထွေဆိုတာဘာလဲတက်ရှိနောက်တစ်ချက်ရေးမြေမြေရေတောတောင်စသည်ဖြင့်ဆိုတော့ဒါတမက်ဟုတ်ပြီနော်ဒါဆိုရင်ဓမ္မမိတ်ဆွေတို့ကအပေါ်မှာလူနဲ့မြန်မာတတ္တဝါအထွေထွေရဲ့အပေါ်မှာတက်ရှိလို့လက်သေးခွင်းလေးနဲ့အသာလေးရေးမြေရေတောတောင်ဆိုတဲ့အပေါ်မှာတက်မဲ့လို့ရေးဟဲ့လားတက်ရှိတွေမှာဖြစ်စေတက်မဲ့တွေမှာဖြစ်စေစသည်ဖြင့်အရာဝိတ္ထုပညာစုများမိမြပင်များပြားစေကမူတဲ့အဓိကတော့အချုပ်ပဒါနာအားဖြင့်ဘာပဲရှိလဲတက်ရှိတွေဆိုရင်စိတ်စေတသိက်ယုတ်တက်မဲ့တွေဆိုလို့ရှိရင်ယုတ်တဘာဝပဲရှိမယ်အဲ့ဒါတွေချုပ်ငိမ့်သွားရင်ဘာဖြစ်လဲနိဗ္ဗာန်ဒါဆိုရင်ရေမြေတောတောင်တတဝါတွေဘလို့ပဲကွဲကွဲအချုပ်ပဒါနာအနေနဲ့ထင်ရှားရှိတဲ့သဘောနပရမရဲ့အဓိပ္ပာယ်ကနောက်တစ်ချက်မှာအချုပ်ပဒါနာအနေနဲ့ထင်ရှားရှိတယ်လို့ပြောထားတဲ့အတွက်ကြောင့်တကယ်ထင်ရှားရှိတဲ့တရားတွေဘာပဲရှိလဲစိတ်စေတသိက်ယုံနိဗ္ဗာန်စတဲ့၄ပါးပဲရှိပါတယ်တဲ့ဒါကြောင့်နံပါတ်1 definition ကဘာလဲအချုပ်ပဒါနာအဖြစ်မျှလေးထူလိုင်းတားတော့မယ်ထင်ရှားရှိသောစိတ်စေတသိက်တရား၄ပါးတို့ဒီဘာလဲပရမတ်မိပါတယ်ဒါဆိုရင်ပရမတ်ရဲ့ definition ကိုစာမေးပွဲမှာမေးလာမယ်ပေါ့เนาะဒါစာမေးပွဲအတွက်ကြည့်ရမယ်ပရမတ်ရဲ့အဓိပ္ပာယ်ပြောပါဆိုအကောင်လုံးလိုက်ပြီးတော့အဲ့လိုကြက်ဆရာမလို့မူရင်းပဲကြက်မယ်စလုံးမင်းနဲ့ရေးတာပဲကြက်ဆရာရှိတယ်เนาะစလုံးအဖြူနဲ့ရေးတာတွေကရှင်းပြချက်တွေထည့်ရေးဆရာမလိုပါဘူးဓမ္မမိတ်ဆွေတို့အဘိဓမ္မာသင်္ကန်းစာမှာဘာလဲဆိုတာသိရင်ပဲလိုအပ်တယ်ဒါဆိုရင်ပရမတ်ဆိုတာဘာလဲလို့ပြောရင်နံပါတ်1အဓိပ္ပာယ်ကမိမိတို့ဆံရသဘောလက္ခဏာများမှအဲ့ဒါလဲအရှိကြီးမရေးနိုင်မရေးနဲ့ဦး main point အနေနဲ့ခုနလိုင်းတားထားတယ်မဖောက်မပြန်မှန်ကန်တက်မှန်မြတ်သောသဘောတရားဒီလောက်တော့ကြက်နိုင်ရမယ်ဟုတ်ပြီနော်ပရမတ်ဆိုတာဘာလဲ မဖောက်မပြန်မှန်ကန်တက်မှန်မြတ်တယ်မြတ်တယ်ဆိုတာဘာလဲမဖောက်မပြန်ဘူးမှန်ကန်နေတယ်ဟဲ့လားကျမတို့လူရဲ့တန်တန်မှာရောအာယုံကိုတိတတ်တဲ့စိတ်မရှိဘူးလားနတ်ရဲ့တန်တန်မှာရောခွေးတကောင်ရဲ့တန်တန်မှာရောအဲ့တော့လူရဲ့စိတ်ကဘာသဘာဝရှိလဲအာယုံကိုတိမှာပဲခွေးရဲ့စိတ်ကရောအာယုံကိုတိမှာပဲနတ်ရဲ့စိတ်ကရောဒါဆိုရင်စိတ်ရဲ့သဘာဝကလူရဲ့စိတ်ကတော့အာယုံတိတယ်ခွေးရဲ့စိတ်ကတော့အာယုံကိုမတိဘူးနတ်ရဲ့စိတ်ကအာယုံကိုအလွန်အလွန်အလွန်တိတယ်လို့မရှိလားမရှိဘူးလူရဲ့စိတ်လဲဒီသဘာဝနတ်ရဲ့စိတ်လဲဒီသဘာဝခွေးရဲ့စိတ်လဲဒီသဘာဝဒီသဘာဝကလွဲပြီးတော့ပြောင်းလဲဖောက်ပြန်သွားတဲ့သဘာဝမရှိဘဲနဲ့အမြဲတမ်းတက်မှန်မှန်ကန်တာကိုပဲမြတ်တယ်လို့သုံးတယ်ဒါဆိုရင်ပရမတ်ရဲ့အဓိပ္ပာယ်ကိုပြောပါဆိုကြည့်ရမှာဒါပါပဲမဖောက်မပြန်မှန်ကန်တက်မှန်မြတ်သောသဘောသည်ပရမတ်ပါပဲဟုတ်ပြီနော်နောက်တစ်ချက်အောက်မှာကြည့်လိုက်ရင်အချုပ်ပဒါနအာဖြင့်ထင်ရှားရှိသောသဘောထင်ရှားရှိသောစိတ်စေတသိက်တရား၄ပါးသည်လို့မကြည့်ရင်လဲထင်ရှားရှိသောသဘောသည်လဲပါပဲလေပရမတ်ဒါဆိုရင်ပရမတ်ဆိုတာဘာလဲအချုပ်ပဒါနအာဖြင့်ထင်ရှားရှိတဲ့သဘောဒါဆိုရင်အချုပ်ပဒါနအာဖြင့်တက်ရှိတတ္တဝါတယောက်မှထင်ရှားရှိတဲ့ပရမတ်သဘောတွေပြောပါဟေ့ဆိုတက်ရှိမှာပရမတ်ထတရား၄ပါးတဲကဘယ်နှပါးရှိမလဲ၃ပါးရှိမယ်စိတ်စေတသိက်ယောတမဲ့အရာဝတ္ထုတွေတမဲ့အလောင်းကောင်းတွေမှာထင်ရှားရှိတာပါပဲလေယုတ်ပဲဟုတ်ပြီနော်စိတ်ရှိရင်စိတ်နဲ့ပတ်သက်တဲ့ပြုပြင်ရတဲ့ဒုက္ခရှိမယ်စေတသိက်ရှိရင်စေတသိက်တွေကိုကောင်းအောင်ပြင်ရတဲ့ဒုက္ခရှိမယ်ရုပ်ရှိရင်လည်းရုပ်တွေကိုမကောင်းကောင်းအောင်ပြင်ရတဲ့ဒုက္ခရှိမယ်ဒါကြောင့်စိတ်စေတသိက်ရုပ်ဒုက္ခတွေမရှိပဲချုပ်ငိမ့်တာနိဗ္ဗာန်ဆိုတဲ့ပရမတ်ဖြစ်လာမယ်နားလည်ပြီနော်ဒါဆိုရင်အလုံးချုပ်လိုက်လောကကြီးမှာအချုပ်ပဒါနလောကကြီးမှာလို့အကုန်ချုပ်ထည့်လိုက်ပြီလောကကြီးမှာအချုပ်ပဒါနအားဖြင့်တကယ်ထင်ရှားရှိတဲ့သဘောတရားကိုပြောပါဆိုရင်စေစေတသိက်ယောနိဗ္ဗာန်ဒါပါပဲအဲ့တော့ဆာမွဲမေကွန်တိုက်အနေနဲ့ပြောရင်ပရမတ္ထတရားမင်းများရှိပါသနည်းလို့ပြောရင်ပရမတ္ထတရားဘယ်နှပါးရှိပါသနည်းလေးပါးရှိပါသည်ဒါပဲပထမထတရားဘယ်နှပါးရှိပါလဲလေးပါးရှိပါတယ်ရေတွက်၍ပြပါစေစေတသိက်ယုတ်နိဗ္ဗာန်ဒီလောက်တော့ဖြည့်တတ်မှာပေါ့အကုန်လုံးကျက်စရာမလို့ဒါဖတ်ယုံလေးပဲဟုတ်ပြီနော်ပရမတ်ရဲ့အတိတ်ဘယ်ကိုလူရင်းမြပဲပြောပြပါဆိုရင်ပရမတ်ဆိုသည်မှာနံပါတ်1မဖောက်မပြန်မှန်ကန်တက်မှန်မြတ်သောသဘောနံပါတ်2အချုပ်ပဒါနအားဖြင့်ထင်ရှားရှိသောသဘောဒါပဲထင်ရှားရှိသောသဘောအဲ့ဒီအချုပ်ပဒါနအနေနဲ့ထင်ရှားရှိသောသဘောရှိတဲ့ပရမတ္ထတရားဘယ်နှပါးရှိပါလဲ၄ပါးပါ၄လေစေစေတသိက်ယုံနေတရှိတတ္တဝါတယောက်ဝဲပရမတ္ထတရားမိမြရှိပါသနည်း၃ပါးတမဲ့အရာဝိတ္ထုအလောင်းကောင်းတို့ဝဲပရမတ္ထတရားမိမြရှိပါသနည်းဒါပဲပေါ့ဒါကိုဖြည့်တတ်ရမယ်ဟဲ့လားလူသောတတ္တဝါတရားဝယ်ပရမတ္ထတရားမင်းများရှိပါသနည်း၃ပါးဟုတ်ပြီနော်အိုးအိမ်တိုက်တာတို့တွင်ပရမတ္ထတရားမင်းများရှိပါသနည်းဒါဆိုရင်အိုးအိမ်တိုက်တာတွေမှာရှိတဲ့ပရမတ်ဒီဘာတရားလဲဒါဆိုရင်အိုးအိမ်တိုက်တာယုတ်ဆိုတဲ့ပရမတ်တော့ရှိနေတော်လဲဓာတိအိုးဓာတိအိမ်ဓာတိတော့ဓာတိတောင်လို့နာမည်ယူသွားရင်အဲ့ဒါပါလဲပညာဒါကြောင့်ရေမြေတောတောင်အိုးအိမ်စသည်ဖြင့်နာမည်မျိုးမျိုးခေါ်ဝေါ်ထားကြတယ်အဲ့ဒီမှာတကယ်ထင်ရှားရှိတဲ့သဘောကိုထုတ်ပြပါဆိုရင်ရုပ်ပါပဲတစ်ပေမှာရှိတဲ့တကယ်ထင်ရှားရှိတဲ့သဘောရုပ်ပဲဟဲ့လား white box မှာတကယ်ထင်ရှားရှိတာရုပ်ပဲတင်တို့စီးလာတော့ကား၌တကယ်ထင်ရှားရှိတဲ့သဘောကိုထုတ်ပြပါရုပ်ပဲဒါကိုမြင်နေခဲ့ရမယ်လူတယောက်မှာတကယ်ထင်ရှားရှိတဲ့တရားထုတ်ပြပါစေစေတသိယောဒါပဲပေါ့နားလည်ပြီနော်ယောက်ျားတယောက်၌တကယ်ထင်ရှားရှိသောတရားကိုထုတ်ပြပါမေကွန်းလေးတွေဘလို့ပဲပြောင်းပြောင်းသိရမေကွန်းဆိုလို့စာမွေးမေကွန်းရင်မှာမဟုတ်ဘူးလောကထဲမှာသွားလာလှုပ်ရှားရင်တော့၎င်းတရားစာပေတွေဖတ်တဲ့အခါမှာတော့၎င်းဆရာတော်တန်ဃာတော်တွေဟောတဲ့တရားတွေနားတဲ့အခါမှာတော့၎င်းတကယ်ထင်ရှားရှိတဲ့သဘောပါလို့ပြောရင်ပရမတ်ကိုပြောနေတယ်ဒါမို့ပရမတ်ထတရားလို့ပြောရင်၄ပါတရှိတယောက်၌ပရမတ္ထတရားဆိုရင်၃ပါးတမဲအရာဝိတုသစ်ပင်တောတောင်ဆိုရင်တပါးတင်တို့ကင်ထားသောဘောပင်၌ပရမတ္ထတရားမင်းများရှိသည်နီးဒါရုပ်ပဲဒါပဲဟုတ်ပြီနော်အဲ့တော့ပရမတ္ထတရား၄ပါးမှာတဲ့မိမိတို့ရဲ့သဘောလက္ခဏာကနေပြောင်းလဲခြင်းမရှိဘူးဆိုတော့ပရမတ္ထတရား၄ပါးရဲ့အတိတ်ပဲကိုလိုလာပြီအဲ့တော့ဓမ္မမိတ်ဆွေများစိတ် စိတ်ဆိုတာဘယ်လိုသဘာဝရှိတယ်လဲဆိုရင်ကျွန်မတို့မတ်စုစာအုပ်မှာတစ်ခါကြည့်ကြအောင်စို့เนาะကျွန်မတို့အောက်မှာတစ်ချက်ကြည့်အောင်မယ်အဘိဓမ္မထနဲ့ပရမတ်ထတဲ့အရာတူမတူစတားလေးလုပ်ခဲ့ပါစာမွေးမိကွန်းတိုက်ဖြစ်ပါတယ်အဘိဓမ္မနဲ့ပရမတ်တူသလားထူးသလားဆိုရဲမိကွန်းလေးလာထက်တယ်ပရမတ်ထတရားဒီဘယ်နှပါရှိပါလဲအရာဆိုတဲ့စကားလုံးကအရေးအတွက်ပရမတ်ထရဲ့အရာလို့ပြောရင်ပရမတ်ထတရားဒီဘယ်နှပါရှိတယ်လဲအရာယူလိုက်လို့ရှင်ဘယ်နှပါရှိတယ်လဲလို့ပြောရင်၄ပါရှိပါမယ်ဘာတွေလဲစေစေတသိယုံနေကျမတို့တင်လိုက်တဲ့အဘိဓမ္မာဆိုတာဒီဘာတွေကိုလေ့လာတာလဲလို့ပြောရင်အဘိဓမ္မာဆိုတဲ့တရားမှာဘာတရားတွေပါဝင်လဲလို့ပြောရင်အဘိဓမ္မာဆိုတဲ့တရားမှာစေစေတသိယုံနေဗံဆိုတဲ့ပရမတ်ထတရား၄ပါးလဲပါဝင်နေဘာလဲပါလဲပညာလဲပါဝင်နေဒါဆိုအဘိဓမ္မာရဲ့အရာဒီဘယ်နှပါပရမတ်ထရဲ့အရာဒီဘယ်နှပါဒါဆိုရင်အဘိဓမ္မထနဲ့ပရမတ်ထတူသလားလို့ပြောရင်မတူဘူးထူးသလားလို့ပြောရင်ထူးပါတယ်ဘလို့ထူးတယ်လဲအဘိဓမ္မာမှာစိတ်စေတသိက်ယုံနိဗ္ဗာန်ပြည့်ညက်ပါပြီးတော့ပရမတ်ထမှာတော့စိတ်စေတသိက်ယုံနိဗ္ဗာန်ပဲပါတဲ့အတွက်အဘိဓမ္မာနဲ့ပရမတ်တိမတူပါထူးပါသည်လို့ဖြေရမယ်ဒါဆာမွေးမိကွန်းတိုက်ဖြစ်သွားပြီဟုတ်ပြီနော်အဲ့ဒါဒီဆာမေးပွဲမှာငားမှတ်ဖို့မိတတ်ပါတယ်ငားမှတ်လို့ရေးထားပေးပါခက်သွားလားဓမ္မမိတ်ဆွေများမခဲဘူးနော်စာမွေးမိကွန်းပုံစံပြောပြောမယ်အဘိဓမ္မထနဲ့ပရမတ်ထဘိဓမ္မထဆိုတော့လဲထပါတာပဲပရမတ်ထဆိုတော့လဲထပါတာပဲအထတွေပဲဟုတ်ပြီနော်အဘိဓမ္မထနဲ့ပရမတ်ထတူသလားထူးသလားလို့ပြောရင်မတူပါထူးပါတယ်မိကွန်းကနှစ်ချက်ဆိုရင်နှစ်ချက်ဖြေရမယ်တူသလားထူးသလားလို့ပြောရင်တူသလားဆိုတဲ့အတွက်မတူပါထူးသလားဆိုတော့ထူးပါသည်ဘလို့ထူးပါသလဲဘလို့မတူဘဲနဲ့ထူးပါသလဲပရမတ္ထဟူသည်စိတ်စေတသိက်ယုံနိဗ္ဗာန်ဆိုတဲ့၄ပါးပဲပါပါတယ်အဘိဓမ္မာဆိုတာကတော့စိတ်စေတသိက်ယုံနိဗ္ဗာန်အပြင်ပညာကိုပါပါတဲ့အတွဲကြောင့်မတူဘဲထူးပါသည်ရှင်းမပြီနော်အဲ့ဒါဖြေတတ်ရမယ်အဲ့ဒီမှာမှစိတ်ဆိုတာဘာလဲဆိုတာကိုစာမျက်နှာ၃မှာစကြည့်မယ်